ယူကရိန်းမှာရုရှားကိုတံပြန်ထိုးစစ်ဆတ်တင်ဖို့လက်နက်အလုံးလောက်ရှိနေပြီးဒီစစ်စင်ရေးဟာအနောက်နေတိုးမဟာမိတ်အဖွဲ့ဝင်ခွင့်ရရေးလိုအပ်နေတဲ့အောင်ပွဲကိုရစီမှာဖြစ်ကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမက်ထရိုကူလီဘာကဇွန်လ5ရက်တနင်္လာနေ့မှာပြောပါတယ်။ဒါပေမဲ့စစ်ပွဲနိုင်ပြီးမှသာလက်နက်ကလုံလောက်ပြီလို့ပြောနိုင်မှာဖြစ်ပြီးစစ်ပွဲမနိုင်မချင်းလက်နက်လုံလောက်တယ်လို့ပြောလို့မရဘူးလို့ Reuters သတင်း Agency နဲ့ Interview မှာယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တံပြန်ထိုးစစ်ဆင်တဲ့အခါစတင်နိုင်ဖို့လက်နက်တွေအလုံးလောက်ရှိဖို့လိုသလိုနောက်တစ်ခုကတော့လိုအပ်သလိုဆက်တိုက်ပွဲဝင်နိုင်ဖို့ထောက်ပံ့ရေးပစ္စည်းတွေရရှိရဖို့လည်းလိုတယ်လို့သူကပြောပါတယ်။တစ်ဖက်မှာလည်းဒီစစ်ပွဲတွေပြီးမှပဲယူကရိန်းအတွက် NATO စစ်မဟာမိတ်အဖွဲ့ဝင်ဖြစ်နိုင်ဖို့ရှိကြောင်းလည်းပြောပါတယ်။ယူကရိန်းဟာရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်လည်ရယူနိုင်ဖို့အနောက်မဟာမိတ်နိုင်ငံတွေရဲ့စစ်ရေးအကူအညီတင့်ကားတန်းချက်ကကအမြောက်တွေနဲ့ပြင်ဆင်နေတာလအတန်ကြာရှိလာပြီဖြစ်ပါတယ်။တံပြန်ထိုးစစ်စတင်ခြင်းရှိမရှိ Reuters သတင်းဌာနရဲ့မေးမြန်းချက်ကိုတော့ယူကရိန်းနိုင်ငံခြားရေးဝန်ကြီးကူလီဘာကဖြေကြားခြင်းမရှိဘဲအရေးကြီးဆုံးကစတင်ခြင်းမဟုတ်ဘဲယူကရိန်းအောင်ပွဲနဲ့အဆုံးသတ်နိုင်ဖို့ဖြစ်တယ်လို့ပြန်လည်ဖြေကြားပါတယ်။ယူကရိန်းတောင်းဆိုထားတဲ့အမေရိကန်လို့ F-16 တိုက်လေယာဉ်တွေလေ့ကျင့်ပေးဖို့မဟာမိတ်နိုင်ငံတချို့ကသဘောတူပြီးနောက်မှာယူကရိန်းဘက်ကနောက်ထပ်အဓိကပြစ်မှတ်ကတော့ NATO အဖွဲ့ဝင်ဖြစ်ရေးဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကူလီဘာကပြောပါတယ်ရှင်။